ရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူကျဆင်းသွားပြီမဲ့တောင်ကိုရီးယားမှာကူးစက်သူအရေအတွက်တိုးလာနေပါတယ်။တောက်ကြနေအစောပိုင်းအထိတရုတ်မှာနောက်ထပ်ပိုးကူးစက်သူ329ယောက်ရှိနေပြီးတော့44ယောက်သေဆုံးတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကပြောပါတယ်။ဒီအရေအတွက်ဟာတလားကျော်အတွင်းမှာပိုးကူးစက်သူအရေအတွက်အ ਨੇ ဆုံးဖြစ်ပါတယ်။တရုတ်နိုင်ငံပြီးရင်ပိုးကူးစက်သူအများဆုံးဖြစ်နေတာကတော့တောင်ကိုရီးယားနိုင်ငံမှာပါ။တောင်ကိုရီးယားနိုင်ငံကဒေဂူးမြို့မှာပိုးကူးစက်သူအများဆုံးဖြစ်နေပါတယ်။
오늘 오전 10시 기준으로 코로나 19 감염자는 2,022 명이며 26명이 완치되어 퇴원하였고
강고리아 나이가 마 디그니 페브리 28일 미네세나이 에 티 보쿠셋 니 두 2,022 역 요가 롱와 뼈긴 도와 두 26 역 테송 두 13 역 시 데 로 잼마이 두 윈 지 김 간 립 뼈 도와 라 핏 바레ဒေဂူးမျိုးကဆေးရုံတွေမှာကဒင်းတွေမလုံလောက်တော့တဲ့အတွက်ယောဂပြင်းတဲ့လူနာတွေကိုတခြားဒေသကဆေးရုံတွေကိုပို့ဆောင်ကူတာပေးနေတယ်လို့လည်းသူကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဘလူကနေကူးစက်မှန်းမသိတဲ့ပထမဆုံးပိုးကူးစက်သူရှိနေတယ်လို့တာဝန်ရှိသူကပြောကြားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကအမျိုးသမီးတယောက်ဟာအမေရိကန်နိုင်ငံအပြင်ဘက်ကိုခရီးမသွားခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတဦးတယောက်နဲ့မှထိတွေ့ခဲ့ခြင်းမရှိဘူးလို့ဂျမားရေးတာဝန်ရှိသူတွေကကြာတာရင်းနေကပြောကြားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ထဲမှာပိုးပြန့်နှံ့ကူးစက်နိုင်ခြေတိတ်နေတယ်လို့ပြောကြားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးတဲ့တရုတ်နိုင်ငံအပြင်တခြားနိုင်ငံတွေမှာပိုးကူးစက်နေတဲ့အပေါ်အင်မတန်စိုးရိမ်နေလို့ WHO ကမ္ဘာ့ဂျမားရေးအဖွဲ့အကြီးအကဲကတော့ပြောပါတယ်။အာရှဥရောပနဲ့အခြေအလေပိုင်းဒေသအပါအဝင်နိုင်ငံ50ကျော်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေရှိနေပြီးတော့ပိုးကူးစက်မှုထိန်းနိုင်ဖို့ဆောင်ရွက်မှုတွေကိုလည်းလုပ်နေကြပါတယ်။နယူးဇီလန်နိုင်ငံမှာလည်း COVID-19 ရောဂါဖြစ်နေသူပထမဆုံးတွေ့ရှိတယ်လို့ဒီကနေ့ကြေညာပါတယ်။နိုင်ဂျီးရီးယား၊လစ်သွေးနီးယား၊အက်စတိုးနီးယားစတဲ့နိုင်ငံတွေမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိပါတယ်။ဒီကနေ့အထိကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူ 8,300 ကျော်ရှိနေပြီးတော့ 2,800 ထက်မနည်းသေဆုံးခဲ့ပါတယ်။အများစုကတော့တရုတ်နိုင်ငံထဲမှာဖြစ်ပါတယ်ရှင်။